American Oligarch Republican Madrid ga covid ကာလစီးပွားရေးအကူအညီပေးရေးအစီအစဉ်မှာ American ပြည်သူတွေကိုတိုက်ရိုက်ပေးမဲ့ငွေကြေးပမာဏတိုးမြင့်ရေးအစီအစဉ်ကိုသတ္တပတိနေ့ကပြချလိုက်ပါတယ် American အထက်နဲ့ Oligarch တို့ရဲ့စလုံးသားသဘောတူထားတဲ့ဒေါ်လာ600အစားဒေါ်လာ1000ထိတိုးမြင့်ပေးဖို့တမရဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်အပေါ်သဘောတူနိုင်ရေးဒီမိုကရက်တွေကကြိုးပမ်းနေတာကို Republican မတ်တွေကအခုလို Facebook ပေးချလိုက်တာဖြစ်ပါတယ်။ခြားသောရင်းနေမှာပဲ Oligarch Democrat အမတ်ခေါင်းဆောင် Study Wire ကတမရထရမ့်ရဲ့အဆိုပြုချက်ကို Oligarch အမတ်အားလုံးတင်းကြီးတကြွတဲ့သဘောတူရေးကြိုးပမ်းနေတာဖြစ်ပါတယ်။ဒါကို Oligarch လူထဲစုခေါင်းဆောင် Republican မတ် Kevin McCarthy ကသဘောတူညီဖို့ညှိနှိုင်းပယ်လိုက်တာလည်းဖြစ်ပါတယ်။အင်္ဂါနေ့ကတမရထရမ့်က American ပြည်သူတူချင်းစီကိုတိုက်ရိုက်ထောက်ပံ့မဲ့ငွေကြေးပမာဏကိုပတိုးပြင်ပေးဖို့ဆိုရင်American dollar billion 903ဆွဲမဲ့ COVID ကာလအရေးပေါ်အကူအညီပေးရေးအစီအစဉ်ကိုလက်မှတ်ထိုးချင်မှထိုးမယ်လို့ပြောထားခဲ့တာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတ Trump လက်မှတ်မထိုးရင်လက်ရှိအလုပ်လက်မဲ့ခံစား권တွေဒီစနေနေ့မှာတက်တန်းကုန်ဆုံးတော့မှာဖြစ်ပါရခင်ဗျ။